စကိုင်းတိုင်းမုံရွာမျိုးကပရဟိတကူညီပေးနေသူလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ကိုတက်နိုင်ဆိုးနဲ့ရန်ကုန်မြို့ကတောင်းကလာပပရဟိတအဖွဲ့ကမောင်စန်းဝင်းအောင်တို့ဟာဖမ်းဆီးခံထားရစဉ်အတွင်းမှာအသက်ဆုံးခဲ့ရပါတယ်။သူတို့ရဲ့ခန္ဓာကိုယ်တွေမှာဆိုးဆိုးဝါးဝါနှိပ်စက်ခံထားရတဲ့ဒဏ်ရာတွေတွေ့တယ်လို့မိသားစုတွေကပြောပါတယ်။နောက်မောင်စန်းဝင်းအောင်ရဲ့အလောင်းကိုတော့ငွေ၁၀သိန်းနဲ့လာထုတ်ဖို့သူ့ကိုဖမ်းသွားသူတွေကမိသားစုကိုအကြောင်းကြားခဲ့ပါတယ်။ဒီအကြောင်းအပြည့်စုံ VOA သတင်းတော့မတ်ရေးမှာကသတင်းပေးပို့ထားပါတယ်။
စကိုင်းတိုင်းမုံရွာမြို့မှာဩဂုတ်လ24ရက်နေ့ညကဖမ်းဆီးခံခဲ့ရတဲ့ပရဟိတကူညီရေးလုပ်နေသူတက်ကြွလှုပ်ရှားတဲ့ကိုတက်နိုင်ဆိုးဟာဖမ်းဆီးခံရပြီးနိုင်ပိုင်းအကြာမှာပဲတည်ဆုံးခဲ့ပါဗါးကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသွားတယ်လို့ဖမ်းဆီးသွားတဲ့လုံခြုံရေးတွေကပြောပေမဲ့ကိုတက်နိုင်ဆိုးရဲ့မိခင်ကတော့အလောင်းမှာဆိုးဆိုးဝါးဝါးနှိပ်စက်ညှဉ်းပန်းထားတဲ့ဒဏ်ရာဒဏ်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကအခုလိုပြောပြပါဗါးခေါင
်းကလေးကဒီလိုနှစ်ချက်ထိုးကြမှာလားအရေးအဖုံးဆက်လို့မလို့စိတ်ရုံကိုလာကြည့်လဲပါအလောင်းတလောင်းတွေ့ထားတယ်ဆိုလို့အန်ဒီတို့တွားကြည့်မှာပဲအဲတနိုင်ဆိုအလောင်းနဲ့ပြည်ရတယ်သူတို့အဲစိတ်ရုံရောက်သွားတော့အိတ်ကြီးနဲ့ပိတ်ထားတာပေါ့နော
်ဟုတ်ကဲ့
အဲဒီမှာအလောင်းတလောင်းတွေ့တာအန်ဒီတို့အလောင်းတနိုင်ဆိုအလောင်းမဟုတ်လားဟုတ်လားကြည့်ကြအောင်အိတ်ခွန်ထားအိတ်ကြီးနဲ့ပိတ်ထားတော့အန်ဒီတို့ကအိတ်ခွန်ကြည့်ရပေါ့နော်အဲ့ဒါနဲ့ကလေးကိုဘလို့တွေလောက်ထားအောင်ကိုကလေးကိုကိုဘေးမကိုဘေးနဲ့တွေ့တာမဟုတ်ပိတ်ထားတာတဲ့သူတို့အဲ့လိုပြောတော့အင်္ဂါကလေးကဘူးဘေးပါညာလည်းမရှိတော့အောင်တော့အန်ဒီတို့ကကာညာရှိတာပေါ့သမီးရဲ့အဲအဲ့မှာသူတို့ကုန်းဆက်မှာနှိမ့်ဆက်ထားတာနဲ့ပါမှာဆက်လိတ်ဒီလိုပေါ့ဆက်လိတ်အင်းလေးနဲ့ပါထိုးထားတာလေးနဲ့တွေ့ရတယ်သူ့အသားကိုကင်ပြီးလိုက်တော့လေအဲ့ခေါင်းနေရာဣညိုမဲလေးလည်းဆွဲတယ်အဲ့နားတစ်ဖက်ကလည်းသေးသေးဆွဲတယ်ဟုတ်အဲ့နောက်ဖက်ခေါင်းနောက်ဖက်ခေါင်းတစ်ချက်ဣသွားတယ်ကလေးအဲ့လက်ကလေးမှာလည်းသူတို့အဲ့ကျိုးတုပ်ထားတဲ့အရာလည်းတွေ့ခဲ့ရတယ်တော့မှာတော့အဲအလောင်းပါလိုက်တဲ့ဒီကတော့အမီတို့နေတော့ဘယ်ချိန်ကကလေးအလောင်းကိုလာဖို့ရုံးလို့ဆိုတော့10နာရီလောက်လာဖို့ရတယ်အမီတို့ရင်ဝင်းချာတော့9နာရီလောက်မှဝင်းချာသွားတယ်ဟုတ်တယ်အဲညာတော့ညင်းတေးတာတွေ
ကဩဂုတ်လ24ရက်နေ့ည9နာရီချိန်လောက်ကနေမှာကိုတက်နိုင်စိုးကိုလုံခြုံရေးတွေလာရှာခြင်းသူ့အိမ်မှာမရှိလို့လွတ်သွားခဲ့ပြီမဲ့အဲ့ဒီညမှာပဲတခြားနေရာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်တခါဩဂုတ်လ22ရက်နေ့ကလည်းရန်ကုန်တိုင်းတောင်းကလာပမြို့နယ်မြို့နယ်ထွေးအုပ်ရုံဘုံကွဲမှုဖြစ်စဉ်အတွင်းတန်ရရှိတဲ့ဆိုပြီးဖမ်းဆီးခံရတဲ့ကောင်းမှုဆောင်ပရဟိတအဖွဲ့ကအသက်16နှစ်အရွယ်မောင်စန်းဝင်းအောင်ဟာလည်းဖမ်းဆီးခံရပြီးရက်ပိုင်းအတွင်းမှာပဲတည်ဆုံသွားခဲ့ပါတယ်22ရက်နေ့ကဖမ်းသွားခဲ့ပြီး23ရက်နေ့မှာသူ့ကိုမိခင်နဲ့လာရောက်တွေ့ဆုံခွင့်ပေးပေမဲ့နောက်နေ့ရက်အကြာဩဂုတ်လ25ရက်နေ့မှာတည်ဆုံသွားပြီဆိုပြီးမိသားစုကိုအကြောင်းကြားခဲ့ပါတယ်သူ့ရဲ့အလောင်းကိုတော့စေသိန်းနဲ့လာရွေးဖို့မိသားစုကိုတက်ဆိုင်ရာကအကြောင်းကြားခဲ့တယ်ဆိုပြီးမိသားစုနဲ့နှိစက်သူတို့ကပြောပြပါတယ
်မိသားစုကတော့ဒီမှာဆက်တော့လည်းမနေ့ပိုင်းမှာပြန်တွေ့ရတယ်ပေါ့နော်ကိုဆောင်ရတယ်ဒါပေမဲ့အဲ့ဒီချိန်မှာတော့ तू ကခန္ဓာကိုယ်မှာညီမဲတိုင်ကရောင်ကိုင်းနေတဲ့တိုင်ကရှိနေပဲပြီးတော့ဒီလက်ထပ်သူချင်းချင်းနေတယ်ပေါ့ကတော့လာပြီးတော့တွေ့တယ်တွေ့ပြီးတော့အမီကိုပါပြောခြင်းတယ်ပေါ့နော်ကတော့ကျွန်တော်ကတော့သူ့ကိုမေးရတာရှိတယ်အဲ့ဒီဆက်တော့လည်းမနေ့ပိုင်းမှာဒါပေမဲ့ပြီးတော့ကျင်းကျင်းပြီးတဲ့အခါမှာဒီ24ရက်နေ့ညဘက်ကပြန်ညဆယ်နာရီ7နာရီလောက်ခင်ဗျာဒီကိုဆောင်ရောင်ကဒီချက်ပြောရင်းမှာသုံးသွားပြီဆိုပြီးတော့တိုင်းနေကြားတယ်အဲ့တော့ကျွန်တော်တို့အဲ့ဒါကိုချက်ချင်းကြအောင်အတူပြုလို့လည်းမရသလိုခုအဲ့ဆောင်လည်းလည်းမလုပ်ဘူးဒါပေမဲ့ဒီမှာတော့ကျွန်တော်တို့ဟိုပို့ပြီးတော့အတူပြုရပါတော့အဓိကတော့သူ့မိသားစုကိုဒီစစ်ကောင်စီကနေပြီးတော့သူ့ရဲ့ death body ကိုဆယ်ရင်းနဲ့ဓာတ်ထုတ်ပေါ့နော်ဆိုတော့အဲ့ဒါမျိုးပြောဆိုတာကျွန်တော်သိရတယ်သူ့မိသားစုဒါပုံမှန်ကျွန်တော်လုပ်နေတာ family ဆက်ကြောင်းလုပ်တယ်ဆက်ကြောင်းလုပ်လို့ရှိရင်လက်ရှိကောင်းဝင်ဒီ process တွေလည်းရှိအောင်ဒါပေမဲ့အဲ့လိုမျိုးပဲလေဒီကိုဆောင်ဝင်အောင်လက်ကမှာစစ်ကောင်စီကသူမျိုးနဲ့ပြန်ပြီးတွေ့တယ်ပြီးတွေ့တော့ပါပြောခြင်းလဲပေါ့နော်ဘာအကြောင်းအရာတွေကိုပြောခြင်းလဲနောက်ဆုံးနေလဲဘာလို့ဆိုပြီးပြောရောဆိုတော့အင်းချင်းနေရာစစ်ကောင်စီကဒီကိုဆောင်ဝင်အောင်ဟိုဒီလုံချံတက်ဖြတ်ဖို့သူတို့ချိုးတင်ကြည့်ရထားပြီးလို့ကျွန်တော်မှသိထားရတယ
်အခုလိုမျိုးစစ်တပ်နဲ့ရဲကဒီကနေ့ဖမ်းသွားပြီးနောက်တစ်နေ့အလောင်းကိုလာပြန်ယူဖို့အကြောင်းကြားတဲ့အဖြစ်အပျက်တွေစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမကြာခဏဖြစ်ပေါ်နေပါတယ်။တချို့ဆိုရင်မိသားစုကိုအလောင်းပြန်မပေးဘဲတေဆုံးသွားပြီလို့သာအကြောင်းကြားတယ်လို့တချို့ကတော့ငွေကြေးနဲ့အလောင်းလာထုတ်ဖို့အကြောင်းကြားထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်နေတဲ့ကာလအတွင်းမှာပြစ်ခတ်နေနေလို့ဖမ်းဆီးထားခြင်းနှိပ်စက်ညှဉ်းပန်းခံရလို့တေဆုံးသူတထောင်ကျော်နေပြီလို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကစည်းရင်းပြုစုထားပါတယ်။ရန်ကုန်မြို့မှာတည်ဆုံသွားသူမောင်စန်းဝင်းအောင်ဟာအသက်16နှစ်သာရှိသေးပြီးမုံရွာမြို့မှာတည်ဆုံသွားသူကိုတက်နိုင်ဆိုးကတော့အသက်28နှစ်အရွယ်ဖြစ်ပါတယ်။နှစ်ဦးစလုံးကပရဟိတလုပ်ငန်းတွေလုပ်ကင်နေသလိုနိုင်ငံရေးတက်ကြွလှုပ်ရှားတဲ့လူငယ်တွေဖြစ်ကြပါရဲ့ရှင်။